င်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဩဂတ်လ9ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပါရှင်ကျမဝေမာထွန်းပါရှင်ဒီနေ့ညအစီအစဉ်မှာအဲစင်းနဲ့စစ်ထွေကအရက်သား100လောက်ကိုစစ်ကောင်စီကဖမ်းဆီးလိုက်တဲ့အကြောင်းလာရှိုးမှာဖမ်းဆီးမိတဲ့တက်မိသားစုဝင်300လောက်ကိုကိုကန့်တက်ကပြန်လွှတ်ပေးတဲ့သတင်းအပါအဝင်နောက်ဆုံးရသတင်းတွေကိုထောက်လွှင့်မှုပြင်ဆင်ထားပါတယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့အခြေဆိုင်အရှိမြောက်တိုင်းစစ်ဌာနချုပ်မှာဖမ်းဆီးခံထားရတဲ့တက်မိသားစုဝင်300လောက်ကိုဩဂတ်လ6ရက်နေ့ကစပြီးတော့ကိုကန့်တက်မတော် MNDAA ကပြန်လွှတ်ပေးနေပါတယ် RFA ကိုပေးပို့လာတဲ့ရုပ်သံမှတ်တမ်းတွေအရာပြန်လွှတ်ပေးတဲ့အထဲမှာကလေးငယ်တွေအမျိုးသမီးတွေနဲ့တက်ကြီးရွယ်အိုတွေပါဝင်ပါတယ်စစ်ကောင်စီတပ်သားတွေကိုတော့ဆက်ဖမ်းဆီးထားပြီးတော့သူတို့မိသားစုဝင်တွေကိုပဲပြန်လွှတ်ပေးနေတာလို့လုံခြုံရေးအရာအမိမဖော်လို့တဲ့စစ်ရေးသတင်းအရင်းမြစ်တအူက RFA ကိုပြောပါတယ်အရှိမြောက်တိုင်းစစ်ဌာနချုပ်ရမခကိုတင်ပိုက်ပြီးနောက်တိုင်းမူဘိုချုပ်ဆိုတဲ့တိုင်းစစ်ဦးစီးချုပ်ဘိုမူးချုပ်တန့်ထင်ဆိုနဲ့ကြောင်မဲအခြေဆိုင်အမှတ်၁စစ်စင်ရေးကုတ်ကဲမှုဌာနချုပ်ကဘိုမူးချုပ်မျိုးမင်းထွေးတို့လည်းဖမ်းဆီးခံထားရပါတယ်ဖမ်းဆီးခံရတဲ့စစ်တုံးပန်းမိသားစုဝင်အရေးအတွက်ဘလောက်ရှိတယ်လဲဆိုတာကိုတော့မသိရသေးပါဘူးရှင်ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်အရှိတ်ချမ်းကရွာတွေကိုစစ်ကောင်စီတပ်ကဩဂတ်လ6ရက်နေ့မနေ့ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့လို့စစ်ဘေးဒုက္ခတဲ့အမျိုးသမီး2ဦးသေဆုံးခဲ့ပါတယ်။ရွာဆယ်ရွာလောက်ကလူ3000လောက်ထွက်ပြေးနေရပါတယ်။ဩဂတ်လ6ရက်နေ့တနေ့ထဲမှာစီဆိုင်မြို့အရှိတ်လွယ်ထွဲရွာအနီးမှာစစ်ကောင်စီတပ်နဲ့ PNN တို့တိုက်ပွဲဖြစ်ခဲ့ပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်10ဦးရဲ့ရုပ်အလောင်းတွေနဲ့လက်နက်ခဲယမ်းတချို့သိမ်းဆီးရမိတယ်လို့ PNN တွေကထုတ်ပြန်ထားပါတယ်ရှင်။ကချင်ပြည်နယ်ဗမော်မြို့နယ်နဲ့မိုးမောက်မြို့နယ်တွေမှာဩဂတ်လ1ရက်နေ့ကနေ9ရက်နေ့အထိတပတ်အတွင်းစစ်ကောင်စီကပြစ်လိုက်တဲ့လက်နက်ကြီးကြောင့်အရသား5ဦးသေဆုံးပြီးတော့10ဦးထပ်မံဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိမှာဗမော်တက္ကသိုလ်အနီးတဝိုက်နဲ့မိုးမောက်မြို့နယ်ခမရ43တပ်ရင်းနေရာတွေမှာစစ်ကောင်စီတပ်နဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA တို့တိုက်ပွဲတွေပြင်းထန်နေပါတယ်။တိုက်ပွဲဖြစ်တဲ့အနီးတဝိုက်ရွာတွေနဲ့ KIA တပ်ဖွဲ့ဝင်တွေရှိနေတယ်လို့ယူဆရတဲ့ရွာတွေကိုဗမော်မြို့မှာအထိုင်ချထားတဲ့စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့နေစဉ်ပစ်ခတ်နေတာလို့ဒေသခံတွေကပြောပါတယ်။သေဆုံးထိခိုက်သူတွေရဲ့အသေးစိတ်အချက်အလက်ကိုတော့မသိရသေးပါဘူးရှင်တအန်းမျိုးသားလွတ်မြောက်ရေးတပ်မတော် TNN တွေထိန်းချုပ်ထားတဲ့ကုတ်ခိုင်မျိုးကိုစစ်ကောင်စီတပ်ကဩဂတ်လ5ရက်နေ့မှာဘုံကျဲတိုက်ခိုက်လို့အရသား6ဦးသေဆုံးပြီးတော့ကုတ်ခိုင်မျိုးမဈေးကဈေးဆိုင်ခန်း400ကျော်မီးလောင်ပျက်စီးခဲ့ပါတယ်သေဆုံးသူတွေရှိတဲ့အပြင်ဒဏ်ရာရသူ73ရှိတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ကလူစီကားတဲ့မျိုးမဈေးအနီးဘော်ရခါဖျားကြောင်အနည်းနဲ့မြို့ပေါ်နေရာတချို့ကိုအဲ့ဒီနေ့မှာပဲပေါင်900ဘုံခုနှလုံးကျဲချခဲ့တာလို့ဒေသခံတွေကပြောပါတယ်ရှင်မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခတဲ့လှေတစည်းဩဂတ်လ6ရက်နေ့ကနတ်မြစ်ထဲမှာနင်းမြုပ်သွားတာကြောင့်ကလေးတွေအပါအဝင်10ဦးသေဆုံးသွားတယ်လို့ဘင်္ဂလားဒေ့ရှ်ဒေသဆိုင်ရာအာဏာပိုင်တွေကပြောပါတယ်အဲ့ဒီလေပေါ်မှာရိုဟင်ဂျာ29ဦးလိုက်ပါလာပြီးတော့10ဦးရဲ့ရုပ်အလောင်းတွေကိုပဲဆယ်ယူရရှိထားတယ်လို့ဘင်္ဂလားဒေ့ရှ်နယ်စပ်တက္ကနတ်မြို့အာဏာပိုင်တွေက AFP ကိုပြောထားပါတယ်။ရခိုင်ပြည်နယ်ဘူးသီးတောင်မောင်နှောမြို့နယ်တွေမှာစစ်ကောင်စီနဲ့အာရခတပ်တော် AA ဂျာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ရိုဟင်ဂျာတွေဟာနတ်မြစ်ကိုဖြတ်ပြီးတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးဖို့ကြိုးစားနေကြတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံဟာအခုနှစ်ပထမ6လတာအတွင်းလူသေဆုံးမှုအများဆုံးနိုင်ငံတွေထဲမှာအဆင့်3နေရာမှာရောက်ရှိနေတယ်လို့စစ်မြေပြင်ဆိုင်ရာသတင်းအချက်အလက်လေးလာစောင့်ကြည့်နေတဲ့ ACLED သုတေသနအဖွဲ့ကဩဂတ်လ6ရက်နေ့မှာဖော်ပြပါဗျ ကမ္ဘာပတိပခအများဆုံးနိုင်ငံတွေထဲမှာမြန်မာနိုင်ငံကအဆင့်နှစ်နေရာမှာရပ်တည်နေပြီးတော့အရက်သားပြည်သူတွေအတွက်အန္တရာယ်အများဆုံးနိုင်ငံတွေထဲမှာအဆင့်လေးပတိပခဖြစ်ပွားတဲ့အဖွဲ့အစည်းအများဆုံးရှိတဲ့နေရာမှာတော့အဆင့်တယ်လို့ဖော်ပြခံထားရပါတယ်။ဒီပတိပခညွန်ကိန်းကို ACLED က6လတစ်ကြိမ်ဖော်ပြနေတာဖြစ်ပါတယ်ရှင်။စကောင်စီကျင်းပမဲ့ရွေးကောက်ပွဲနဲ့သကောင်စင်းကောက်ယူတဲ့လုပ်ငန်းတွေမှာထိုင်းအစိုးရကကူညီပေးမယ်လို့မြန်မာနိုင်ငံဆိုင်ရာထိုင်းတန်အမတ်ကြီးကပြောခဲ့တဲ့အကြောင်းစကောင်စီကသတင်းထုတ်ပြန်ပါတယ်။ဩဂတ်စ်လ6ရက်နေ့တရက်ထဲမှာပဲထိုင်းတန်အမတ်ကြီးကစကောင်စီရဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကိုကိုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးဦးမြင့်ကြိုင်တို့နဲ့တွေ့ဆုံခဲ့တာပါ။ရွေးကောက်ပွဲနဲ့တကောင်စင်းကောက်ယူတဲ့လုပ်ငန်းစဉ်တွေမှာဘလို့အခုအညီတွေပေးမလဲဆိုတာကိုတော့အတိအကျထုတ်ပြောတာမရှိသေးပါဘူးရှင်အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရှင်ရခိုင်ပြည်နယ်စစ်တွေမြို့ပေါ်မှာဩဂတ်စ်လ5ရက်နေ့ညကအရသား100လောက်ဖမ်းဆီးခံလိုက်ရပါတယ်အရခတက်တော် AA တက်ဖွဲ့ဝင်တွေမျိုးရဲစိတ်ဝင်နေတယ်ဆိုတဲ့အကြောင်းပြချက်နဲ့စစ်ကောင်စီကအစဉ်စစ်ပြီးဖမ်းတာလို့ဒေသခံတွေကပြောပါတယ်။အပြည့်အစုံကိုမတ်ထထအိမ်တော်တင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်စစ်တွေမြို့နယ်စက်ရိုးကြကယ်ဆယ်ရေးရပ်ကွက်တစ်ကအရသား80လောက်နဲ့မကြီးမြိုင်မင်းငယ်ရပ်ကွက်တွေကအရသား20ကျော်ကိုအဟုတ်လား9ရည်ညကစစ်ကောင်စီတပ်နဲ့ရဲတပ်ဖွဲ့ဝင်တွေကနေအိမ်တွေကနေဝင်ရောက်ဖမ်းဆီးသွားတယ်လို့ဒေသခံတွေက RFA ကိုပြောပါတယ်။ဖမ်းဆီးခံရသူအများစုဟာရခိုင်ပြည်နယ်အတွင်းတခြားမြို့နယ်ကြီးရွာတွေကနေစစ်တွေမြို့မှာအရင်ကတည်းကပြောင်းရွှေ့နေထိုင်ကြသူတွေဖြစ်ပြီးစစ်ကောင်စီတပ်ကရုတ်တရက်အစည်းအဝေးဆက်ရမှာဖမ်းဆီးခံရတာလို့ဆိုပါတယ်။ဖမ်းဆီးခံရတဲ့သူတွေထဲမှာအမျိုးသမီးတွေလည်းပါဝင်ပြီးအစည်းအဝေးစစ်ချိန်တကားဖွင့်တာနောက်ကျလို့ရိုက်နှက်ဖမ်းဆီးသွားတာရှိတယ်လို့လည်းအမည်မဖော်လိုတဲ့စစ်တွေမြို့ကန်တယောက်က RFA ကိုပြောပါတယ
်။ညမမယောက်ျားအလုံးဖမ်းလာပါ
စစ်တွေစယူကြကဲစည်ရက်ကွက်တက်မှာမိမယောက်ျားအလုံးဖမ်းသွားတယ်လူရောက်80လောက်ရှိမယ်ညချင်းဖမ်းသွားတာပါတကားဖွင့်တာနောက်ကျလို့ဆိုပြီးရင်ဘက်ကိုတနက်တင်နဲ့အထူးခံရတာလည်းရှိတယ်ရင်ဘက်တွေအောင့်သွားတယ်တကားလည်းဖွင့်တော့လူကိုပါဖမ်းခေါ်သွားတယ်တခြားရက်ကွက်တွေကလည်းလူ၁၀ယောက်လောက်ဖမ်းခံရတယ
်စစ်တွေမျိုးမကြီးမြိုင်ရက်ကွက်ကဗုဒ္ဓပြတိုက်အနီးမှာကင်းဆောင်နေတဲ့ရက်တပ်ဖွဲ့ဝင်တယောက်ဩဂုတ်လ3ရက်နေ့ကဓာတ်ထိုးခံရပြီးနောက်ပိုင်းစစ်တွေမြို့ပေါ်မှာအခုလိုဖမ်းဆီးလာတာလို့ဆိုပါတယ်။မင်းငံရက်ကွက်နဲ့မကြီးမြိုင်ရက်ကွက်ကဒေသခံ20ကျော်လဲဖမ်းဆီးခံလိုက်ရတာပါ။ဖမ်းဆီးခံရသူအလုံးကိုစစ်တွေမြို့အမှတ်1မြို့မှရဲစခန်းမှာထိန်းသိမ်းထားတယ်လို့လဲဆိုပါတယ်။စစ်တွေမြို့ပေါ်ကစစ်ဘေးဒုက္ခသည်တွေရှိတဲ့ဘုံကြီးကျောင်းတွေအပါအဝင်ရက်ကွက်တိုင်းကိုစစ်ကောင်စီတပ်ကအစည်းအဝေးစစ်ဆေးပြီးမသိငါရင်ဖမ်းဆီးနေတာလို့စစ်တွေမြို့ကကျောင်းတိုင်ဆရာတော်တပါးကမိန့်ပါတယ်။စစ်တွေမြို့မှာ AA တပ်ဖွဲ့ဝင်တွေရှိနေနိုင်တယ်ဆိုတဲ့တန်တရားနဲ့အခုလိုလိုက်လံဖမ်းဆီးနေတဲ့လောက်ရက်တွေဟာဒေသခံတွေအတွက်စိုးရိမ်ရတဲ့အခြေအနေဖြစ်နေပြီလို့အမည်မဖော်လိုတဲ့စစ်တွေမြို့ကန်တယောက်က RFA ကိုပြောပါတယ်
။ဒီလိုကိုသူတို့လည်းတိတ်မလုံခြုံတော့တဲ့အခြေအနေတည်းရရှိနေပြီလို့ယူဆတာပေါ့နော်။အဲအဲ့တော့မလုံခြုံရင်မလုံခြုံတော့လောက်သူတွေကိုနည်းနည်းဒုက္ခရောက်အောင်လုပ်နေတဲ့အခြေအနေမျိုးရှိတယ်လို့သုံးသပ်ရတာပေါ့။
မေလ29ရက်နေ့ကလည်း AA တပ်ဖွဲ့ဝင်တွေရှိတယ်ဆိုပြီးစစ်တွေမြို့အနီးကဗျိုင်းဖြူရွာကိုရွာလုံးကျွတ်ဖမ်းဆီးစစ်ဆေးခဲ့ပြီးအဲ့ဒီဖြစ်စဉ်အတွင်းရွာသား80ကျော်တိဆုံးခဲ့တယ်လို့ရွာသား140ခန်းကိုလည်း AA နဲ့ဆက်ဆက်တဲ့ဆိုတဲ့ဆွတ်ဆွဲချက်နဲ့မတရားအသင်းဆက်သွယ်မှုပုံမှန်ဆက်ခွန်1နှစ်တိုးနဲ့စစ်ကောင်စီတပ်ကဖမ်းဆီးတရားစွဲထားပါတယ်စစ်တွေမြို့မှာပြီးခဲ့တဲ့မေလကုန်ကနေစလို့ဒီနေ့အထိအရခတက်တော် AA နဲ့ဆက်ဆက်တဲ့ဆိုတဲ့ဆွတ်ဆွဲချက်ကြောင့်မတရားအသင်ဆက်သွယ်မှုပုံမှန်ဆက်ခွန်1နှစ်နဲ့ဖမ်းဆီးတရားစွဲဆိုခံရတဲ့သူပေါင်း200လောက်အထိရှိနေတယ်လို့ဒေသခံတွေကပြောပါတယ်ရှင
်။ RFA ကထုတ်လွှင့်နေပါတယ်ရှင်။ရေးကြီးခဲ့တဲ့တိုင်းနယ်ပြည်နယ်၈ခုကဒေသခံ2သိန်းကျော်ဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေပြီးအများစုကဝမ်းပြတ်ဝမ်းလျှော်ဖြစ်နေကြတဲ့အကြောင်းမတ်သက်စင်လိုင်းဆက်ပြောပြမှာပါရှင်
။ရန်ကုန်ဘကူအီယာဝတီစကိုင်းမကွေတနင်္သာရီတိုင်းကချင်နဲ့ရခိုင်ပြည်နယ်မှာဇူလိုင်လ3ရက်ပိုင်းကတည်းကရေကြီးခဲ့တာကြောင့်လူသေဆုံးမှုတွေရှိခဲ့တဲ့ပြင်နေအိမ်တွေနဲ့စိုက်ပျိုးသီးနှံတွေနစ်မြုပ်ပြီးတော့လူပေါင်း2သိန်းကျော်ရေဘေးဒုက္ခနဲ့ကြုံတွေ့ခဲ့ကြရပါတယ်။စစ်ကောင်စီရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကတော့တနင်္ဂနွေလုံးမှာရေဘေးတင့်သူ2သိန်းကျော်ရှိတယ်လို့စစ်ကောင်စီလက်အောက်ခံသတင်းဌာနတွေကိုဖြေဆိုထားပါတယ်။ ဇူလိုင်လ29ရက်နေ့အထိအိမ်ထောင်စု5000ကျော်ကလူဦးရေ2000ကျော်ကိုရွှေ့ပြောင်းပေးခဲ့ရပြီးရေပီးရှောင်စခန်း600ကျော်ဖွင့်ထားတယ်လို့လည်းဆိုပါတယ်။ရေကြီးခဲ့တဲ့ပဲခူးတိုင်းဆိုင်ကနိုင်းရက်ကွက်မှာနေထိုင်သူတယောက်ကတော့အလုတ်ကင်အလုံးရက်ဆိုင်သွားတာကြောင့်စားဝတ်နေရေးကျက်တဲသွားတယ်လို့ RFA ကိုပြောပါတယ်
။အခုအလုတ်တွေကလည်းအကုန်လုံးရက်ဟိုသွားလို့လည်းမရဘူးလေ။အကုန်လုံးကျက်ထားတယ်။ရက်ထားတော့စာရေးတော့ရတော့ပရိဒါဒီနေ့ဆိုလည်းနုတော်စောရကောင်းသွားလို့အာဒီနေ့တော်တော်ဆင်ပြေသွားတယ်ဟိုအိမ်မှာဟို9ယောက်ရှိတယ်ဆိုရင်တယောက်တော့ထုတ်စီဒီမနေ့ပိုင်းဆင်ပြေသွားတယ်အလုံးမလို့ကတော့ပတ်စံလည်းမမရဘူးလေ
ဆိုင်ကနိုင်ရက်ွက်ချက်ကြီးစုနဲ့ကျင်းနီကန်ရွာတွေဟာရေကိုးပင်နိဗာတိဝင်ရောက်ခဲ့တာကြောင့်နေအိမ်တချို့ရေနစ်မြုပ်သွားခဲ့ပါတယ်ဆိုရင်အမှတ်အထက်ရှိခဲ့တဲ့အီအော်ရီတိုင်းကငတိုင်းချောင်းဇလွန်တာပေါင်းနဲ့ပသိမ်မြို့မှာလဲစဘာကင်းဧက1000ကျော်ပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်။စဘာစိုက်ပြီးရက်ပိုင်းမှာပဲရေလွှမ်းခဲ့တာကြောင့်ဓာမြေဩဇာတွေဆုံးရှုံးခဲ့ရတဲ့အတွက်စိုက်ပျိုးရေးသုံးပစ္စည်းတွေလည်းအရေးပေါ်လိုအပ်နေတယ်လို့ဆိုပါတယ်။ကချင်ပြည်နယ်ကဒေသခံတွေကတော့မေလ29ရက်နေ့ကစပြီးရေဘေးဒဏ်ခံခဲ့ရတာပါ။တောင်ကြရင်နဲ့တူနေအိမ်မျိုးပါသွားတဲ့ချီဖွေဒေသခံတယောက်ကနေပြတ်ဆောင်နိုင်ဖို့ခက်ခဲနေပါတယ
်။
အိမ်လဲပါသွားတာတောင်ကြရင်နဲ့တအိမ်လုံးကျွတ်ပြီးမျောသွားတာဘယ်လိုပြန်ဆောက်ရမလဲမသိတော့ဘူးအိမ်တလုံးကတက်မိုးကြည့်တော့ပြန်မဆောက်နိုင်တော့ဘူ
းစကိုင်းတိုင်းချင်းတွင်းမြစ်တလျှောက်ကကဏီမြောင်နဲ့ဆလင်းကြီးမြို့နယ်ကဒေသခံတွေလည်းရေဘေးသိငယ်ပြီးနောက်ဆက်တွဲကျန်းမာရေးပြဿနာတွေရင်ဆိုင်နေရပါတယ်ရေပြန်ကျက်သွားပေမဲ့ဝမ်းယောဂါနဲ့သွေးလွန်တုပ်ကွေးယောဂါအတွက်ဆေးဝါးတွေလိုအပ်နေတယ်လို့ကဏီဒေသခံတယောက်က RFA ကိုပြောပါတယ်
ဒီချောင်းအိမ်နေလေမှာရေတွေပြန်နေခဲ့တာလေရေပြင်းညီညာမှုမရှိလို့ဆိုရေကွက်လေးတွေရှိမှာအဲ့ဒီကနေပေါ့ချင်းပေါပွားမှုတွေဖြစ်တယ်ဆိုစစ်ဆောင်ပြည်သူတွေရောဒေသခံပြည်သူတွေအနေနဲ့လည်းဒါချင်းစည်းပါညာရှမ်းပြည်မှာဆိုလို့ရှိရင်တော့ဒါတွေးလွန်တူကွေးယောဂနဲ့ပတ်သက်လို့ကျတော့တူတင်ကာဝယ်လို့ရတာပေါ့
မြို့သားညီညွတ်ရေးအစိုးရ NUG ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်စီမံခန့်ခွဲရေးဝန်ကြီးဌာနကတော့နိုင်ငံတော်ရေကြီးရေရှမ်းမှုကြောင့်ဒုက္ခရနေတဲ့လူပေါင်း 38,000 ကျော်အတွက်သိန်း4000နီးပါးကုညီထောက်ပံ့ပေးထားတယ်လို့ RFA ကိုပြောဆိုထားပါတယ်ရှင်
။အခုနောက်ဆုံးအနေနဲ့ရန်ကုန်မြို့လယ်ကလမ်းတွေမှာခိုးစာရောင်းပြီးတော့စားဝတ်နေရည်ဖြည့်ရှင်နေတဲ့အသက်83နှစ်အရွယ်ဒေါ်ညိုအကြောင်းမဆန်မော့အောင်တင်ပြထားပါတယ်ရှင
်။လောင်းတော့ကြမကောင်းဒီမှာလူကလမ်းကြည့်ဒီနေ့ဆိုရင်ဘယ်လောက်လဲ9000ပဲရတယ်9000 8000လောက်ရတာပေါ့လက်ဖက်တစ်ခွက်တောက်လိုက်တော့ခဏတော့မကြခဏတော့ဆိုတော့မရဘူးစဲရင်တော့မရဘူးစဲရင်နေမှ8000အောင်ကြည့
်ရန်ကုန်မြို့ကလမ်းမကြီးတွေမှာလူအသွားလာနေပြီးကုသိုလ်ဖြစ်ခိုးစာကျွေးသူအရင်ကလောက်မရှိတော့တာကြောင့်အရင်မကြည့်ပဲအိမ်ပြန်ရတဲ့နေ့တွေများလာတဲ့အတွက်ဒေါ်ညိုတယောက်ရင်မောနေပါတယ်အသက်83နှစ်ရွယ်ဒေါ်ညိုဟာရန်ကုန်တိုင်းဒလားမြို့နယ်ကနေလမ်းမတော်မြို့နယ်အနော်ထာလန်းနဲ့ကိုင်းနန်းလမ်းတော့မှာနေ့စဉ်ခိုးစာရောင်းနေသူပါခင်မတဲ့ဆုံးသွားတဲ့လွန်ခဲ့တဲ့18နှစ်ကလေးကခိုးစာရောင်းပြီးဝမ်းရည်အတွက်ရုန်းကန်နေတာပါခိုးလေးတွေအတွက်အစာထည့်ထားတဲ့ပကံ3ချက်ကိုငွေကျပ်1000နဲ့ရောင်းပါတယ်အရင်ကတော့ခိုးစာကိုတစ်နှစ်4ပြည်လောက်ထိရောင်းခဲ့ရပေမဲ့ကိုဗစ်ကပ်ရောဂါဖြစ်ပွားခဲ့တဲ့2020နောက်ပိုင်းဒေါ်ညိုအတွက်တစ်နှစ်ကိုခိုးစာတစ်ပြည်ကုန်ဖို့ခက်ခဲလာပါတယ်ဒေါ်ညိုမှာသားသမီး၄ဦးရှိပေမဲ့အခုတော့ချွေးမဖြစ်သူနဲ့အတူဒလမျိုးကဝန်ထမ်းအိမ်ယာမှာအတူနေရင်စားဝတ်နေရေးအတွက်ရုန်းကန်နေတာပါ။အ
ေးတော့ရောက်ကွက်ကကြီးရောက်ကွက်ချလိုက်။ဘူဘလာကိုလည်းရတာကိုကိုကိုရှာစားတယ်။ဖာမီလီလာအကောလို့မရပါဘူး။တို့လည်းတို့မိသားစုနဲ့တို့ဆိုတော့မကြည့်နိုင်ဘူး။
အရင်လိုအယောင်းဝယ်မကောင်းတော့တဲ့ဒေါ်ညိုဟာနေပြန်တို့နဲ့ငွေချီပြီးခိုးစာရောင်းချရာကနေအကျွေးသုံးသိန်းတင်နေတာပါဈေးမရောင်းကောင်းတဲ့အခါစွရင်တော့ကတွေတပွေးတပိုင်းနဲ့နေ့စဉ်အတိုးချက်3000ပေးနိုင်ဖို့သူ့မှာပို့ပြီးပူပင်နေရပါတော့တယ်ဒလားမျိုးကနေရန်ကုန်မြို့ကိုနေ့စဉ်တမန်စီပြီးနနက်6နာရီရောက်ခိုးစာလောင်းတဲ့ဒေါ်ညိုဟာနေ့လယ်ရောက်ရင်လမ်းမတော်မြို့နယ်ကနေဒလားမျိုးကိုတမ်းမှန်စီးပြီးပြန်လေးရှိပါတယ်မိုးရွာတဲ့နေ့တွေမှာတော့ခုံငတ်လေးတွေလည်းမလာတော့သလိုလူလည်းပါလို့သူ့အတွက်အိမ်ပြန်ချင်နေစိုးလို့နေပါတော့တယ်ရှင်
RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်။